ရှိတော်ဆောင်နိုင်ငံများဖွဲ့အာဆီယံထိပ်သီးအစည်းအဝေးနဲ့တခြားဆက်ဆက်အစည်းအဝေးတွေကျင်းပမယ်မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာဒီကနေ့လွန်ကျော်ရေးအင်အားထပ်ဖြည့်ပြီးချထားပါတယ်။ဒီအစည်းအဝေးတွေကိုဒေသတွင်းနိုင်ငံတွေကခေါင်းဆောင်တွေပြင်အမေရိကန်သမ္မတဘရက်အိုဘားမာ၊ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တရုတ်ဝန်ကြီးချုပ်လီကီချန်းတို့လည်းတက်ရောက်ဖို့ရှိတာပါ။မြန်မာသမ္မတဦးသိန်းစင်လည်းအဲ့ဒီထိပ်သီးအစည်းအဝေးကိုတက်ပါမယ်။လူပေါင်း129ရောက်တည်ဆုံခဲ့ရတဲ့ပါရီမြို့တော်တိုက်ခိုက်မှုပြီးကျင်းပမယ်ဒေသတွင်းထိပ်သီးအစည်းအဝေးဖြစ်တာကြောင့်လွန်ကျော်ရေးဆိုင်ရာကိစ္စရပ်တွေကဆွေးနွေးပွဲကိစ္စရပ်တွေကဆွေးနွေးပွဲထဲမှာအဓိကအကြောင်းအရာဖြစ်ပါလိမ့်မယ်။ဒီတော့တွင်မှာပဲအကြံဖတ်မှုတက်ဖြည့်ရေးမှာပူပေါင်းဆောင်ရွက်မှုတို့မြင်ဖို့အတွက်အမေရိကန်ပြည်ထောင်စုနဲ့မလေးရှားတို့ကြားသဘောတူစာချုပ်တစ်ခုကိုဒီကနေ့လက်မှတ်ရေးထိုးကြပါတယ်။ဒီသဘောတူညီချက်ရလက်ပွေမှတ်တမ်းပေါင်း 1.3 နှစ်တန်းအပါအဝင်အကြံဖတ်သမားလို့တည်ထားသူတန်မြားရှိသူတွေနဲ့ဆိုင်တဲ့အမေရိကန်မှာရှိတဲ့အချက်လက်တွေကိုမလေးရှားကရယူနိုင်တယ်လို့မလေးရှားဒုတိယဝန်ကြီးချုပ်ဇာဟစ်ဟာမီဒီကပြောပါတယ်။အကြံဖတ်သမားလို့တန်မြားရှိသူတွေမလေးရှားနိုင်ငံကိုကြားကန်နေရတဲ့အခုဖြစ်အသုံးပြုဖို့ဝင်လာတာမျိုးကိုတားဆီးနိုင်မှုဖြစ်တယ်လို့ဒုဝန်ကြီးချုပ်ကပြောပါတယ်ခင်ဗျာ။